Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2016ခုနှစ် January 9ရက်ကြာသပတေးနေ့ညနေပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့ဝါရဖြန့်အထံလွှင့်မှုတွေကိုပြန်လည်စတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲမြန်မာနိုင်ငံမှာရောက်နေပြီး NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်လွှတ်တော်နိုင်ငံကသူရဦးရွှေမန်းတို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုက်နေသူကြေညာပေးသွားမှာပါ
ဒီကနေ့နားဆင်ရမယ့်သတင်းစာမားတွေထဲမှာတော့ပြည်ဝင်ခွင့်ဗီဇာမျိုးစားထပ်တိုးတာနဲ့ re-entry လို့ခေါ်တဲ့ပြန်ဝင်ခွင့်ဗီဇာ၃မျိုးထပ်တိုးလိုက်တဲ့ပေါ်မှာခရီးသွားလုပ်ငန်းနဲ့စီးပွားရှာနေသူတွေဘက်ကရှုမြင်သုံးသပ်ချက်ကဒီလိုပ
ါသူတို့ဗီဇာကိုအဲ့လိုမျိုးခွဲလိုက်တာကြိုက်တယ်သို့တော့ဈေးနှုန်းတွေတတ်မှတ်တဲ့နေရာမှာဟို tourist visa ဈေးပေါ်လို့tourist visa အနေနဲ့ပဲရှောက်လာပြီအလွန် tourist
ခရီးသွားလုပ်ငန်းလုပ်ကိုက်နေတဲ့ဥယျာကျော်ပြောပြသွားတာကိုနားဆင်ရမှာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ဒေသတွေမှာတိုက်ပွဲတွေဖြစ်နေစေမလို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရွှေ့ဆိုင်ဖို့လူမှုအဖွဲ့အစည်းပေါင်း120ကျော်ကကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။ဖားကန်ဒေသကြောက်စိမ့်တူဖို့ရာမှာ၃နဲ့မြေတူးဆက်တွေဝင်ရောက်နေတာကတော့ရပ်ဆိုင်းသွားခဲ့ပါပြီ။ဒီလိုသတင်းစာမားတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကကြေညာပေးကြပါမယ်ရှင်။
မြောက်ကိုရီးယားရဲ့ဒီသတင်းပတ်တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အထံချက်ဆက်တွေနဲ့မြောက်ကိုရီးယားတဲ့ကိုဝါရဖြန့်အထံလွှင့်တာတွေမနေ့ပြန်မှာပြန်လည်စတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်ဝါရဖြန့်အထံလွှင့်မှုတွေကိုတောက်ချနေတောင်ကိုရီးယားစံတော်ချိန်မွန်လဲပိုင်းမှာစတင်မှာဖြစ်တယ်လို့လည်းတောင်ကိုရီးယားသမ္မတအိမ်တော်ကပြောပါတယ်1950ကနေ1953အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့ပေမဲ့ရန်ဘက်တွေဖြစ်ရှိနေကြတဲ့နှစ်နိုင်ငံကြားဝါရဖြန့်အထံလွှင့်ချက်တွေကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လထဲမှာအပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်တိမာမှုတွေရောပါးစေမဲ့အစီအစဉ်တွေကိုမြောက်ကိုရီးယားနဲ့သဘောတူညီမှုရခဲ့ပြီးနောက်မှာတော့တောင်ကိုရီးယားကအထံလွှင့်နေတာတွေကိုရပ်ဆိုင်ခဲ့ပါမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံစမ်းသပ်ဖောက်ခွဲလိုက်ကြောင်းမနေ့တုန်းကကြေညာချက်ဟာဩဂုတ်လတည်းကသဘောတူညီချက်ကိုအပြင်းထန်ချိုးဖောက်ရောက်တယ်လို့လည်းတောင်ကိုရီးယားသမ္မတရဲ့အမျိုးသားလွန်ကြိုရေးအရာရှိချိုတန်ယောင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံစမ်းသပ်တဲ့အကြောင်းပေါ်ထူးနေကကြေညာခဲ့ပြီးမှပဲတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ရဲ့လွန်ကြိုရေးအတွက်အမေရိကန်ကအခိုင်အမာကာကွယ်ပေးသွားမှာဖြစ်တဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတပတ်ကွန်ရဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့နဲ့ပေါ်ထူးနေနောက်ပိုင်းမှာသမ္မတအိုဘားမားစကားပြောခဲ့တာဖြစ်တဲ့အကြောင်းသမ္မတအီမီတို့ကပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့ရန်ကားတဲ့နောက်ဆုံးလို့ရက်ကိုနိုင်ငံတကာကညီညွတ်ညွတ်နဲ့အခိုင်အမာတုံ့ပြန်နိုင်အောင်အတူတူကဝန်ဝင်ကြိုးပမ်းမှုခေါင်းဆောင်သုံးဦးသဘောတူညီမှုရခဲ့တယ်လို့လည်းအီမီတို့ကပြောဆိုထားပါတယ
်မြောက်ကိုရီးယားကမနေ့ဗုဒ္ဓဟူးနေ့ကစရုပ်ထအချိန်နျူကလ িয়ার စမ်းသပ်မှုလှုပ်ဆောင်ခဲ့ပြီးနောက်မှာတော့ကိုရီးယားကျွန်းဆွယ်ဘော်ကအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေကိုအမြင့်ဆုံးအဆင့်ထက်လှန့်ထားပါတယ်မြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံစမ်းသပ်အောင်မြင်ခဲ့တယ်လို့ပြောဆိုထားတဲ့အတိုင်းမှန်ကန်မှုရှိမရှိဆိုတာကိုဆုံးဖြတ်ဖို့အတွက်မြောက်ကိုရီးယားတို့ဖောက်ခွဲမှုကနေထွက်ပေါ်လာတဲ့ရေဒီယိုသတ္တိကြွအမှုံတွေကိုလေတုထဲကနေစူးစမ်းရယူဖို့အမေရိကန်လေတပ်ကအိုကီနာဝါကခန်ဒါဟာလေတပ်အခြေစိုက်စခန်းကနေလေတုစူးစမ်းရေးလေယာဉ်တစ်စင်းကိုဆေးလွတ်ထားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်မြောက်ကိုရီးယားရဲ့အရင်ကစမ်းသပ်ခဲ့တဲ့နျူကလ িয়ার ဘုံ၃လုံးထက်ပိုပြီးပောက်ကွဲအားပြင်းထန်တဲ့သာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံ၃လုံးထုတ်လုပ်နိုင်တဲ့အထိနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေတိုးတက်မှုရှိနေပြီလားဆိုတာကိုတော့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေကမယုံကြည်ကြပါဘူး။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးရဲစည်းရေးလေ့ကျင့်မှုတွေဆက်လက်လှုပ်ဆောင်မှုအပါအဝင်မဟာမိတ်တပ်ဖွဲ့တွေဘက်ကစဉ်စားသုံးသပ်နေတဲ့တုံ့ပြန်ဆောင်ရွက်မဲ့အတိုင်းအတာတွေကိုကြာသပတေးနေ့မှာတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟမ်မင်ကူးနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်တန်ကာတာတို့ဆွေးနွေးခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကရန်ဆမှုအတွေ့ထိုက်တန်နဲ့ပြစ်ဒဏ်ခတ်ဖို့နှစ်နိုင်ငံဝန်ကြီးတွေသဘောတူခဲ့ကြတယ်လို့လည်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။
ဒီနေ့ငယ်မှာဆုရှေရဆေးတွေထိုးချခဲ့ရကအယောင်းဝယ်တွေနောက်တစ်ကြိမ်ရက်ဆိုင်ခဲ့ရပြီးနောက်မှာပဲဥရောပကဗန်နာရေးဈေးကွက်မှာလည်းဒီကနေ့စောပိုင်းဈေးတွေတိတိကျကျကျဆင်းသွားပါတယ်။ဒီနေ့ငယ်ငါကအဓိက stock share ဈေးကွက်တစ်ခုဖြစ်တဲ့ Shanghai Super Union Game မှာဒီကနေ့ဈေးပွင့်ပြီး14မိနစ်အကြာမှာပဲအယောင်းဝယ်တွေရက်လိုက်ရတာပါ။ဈေးပိတ်ချိန်မှာတော့ share ဈေးတွေ 9.3 ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ Shanghai ဈေးကွက်လောက်မကြီးတဲ့ Shenzhen Super Union Game ကတော့ 8.3 ရာခိုင်နှုန်းကျဆင်းသွားပါတယ်။ဒါဆိုရင်ဒီသတင်းပတ်ထဲတရုတ်နိုင်ငံရဲ့ဆုရှေရဈေးကွက်ဒီမှာအယောင်းဝယ်တွေကိုဒုတိယကြိမ်ရက်ဆိုင်ခဲ့ရ တာပါ။တရုတ်နိုင်ငံကရှီယာဇီကွက်ရက်လိုက်ရတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေချရိုက်ခတ်မှုတွေရှိခဲ့ရတာကအာရှတလွားကဇီကွက်တွေမှာလည်းကြာဆင်းမှုတွေကြုံခဲ့ရပြီးတရုတ်ယွမ်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့လဲလှယ်ရမှာ 3.51 ရာခိုင်နှုန်းကြာဆင်းပြီးပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့အနှိမ်ဆုံးလည်းဖြစ်ခဲ့ပါတယ်။အရှာကအဓိကအစုရှယ်ယာဇီးကွက်တွေဖြစ်ကြတဲ့ဂျပန်နိုင်ငံက Nikkei 225အညွှန်းငင်းဟာ 1.8 ရာခိုင်နှုန်း၊တောင်ကိုရီးယားရဲ့ KOSPI အညွှန်းငင်းက 1 ရာခိုင်နှုန်းအသေးသေးချဆင်းသွားပါတယ်။ဟောင်ကောင်ဟန်ဆန်အညွှန်းငင်းမှာ 1.6 ရာခိုင်နှုန်း၊ဩစတြေးလျက S&P ASX 200မှာ 2 ရာခိုင်နှုန်း၊နယူးဇီလန်၊ထိုင်ဝမ်နဲ့တခြား၈တောင်အရှာဇီးကွက်တွေမှာလည်းချဆင်းမှုတွေကြုံခဲ့ရပါတယ်။အရှာတိုင်းမှာချဆင်းမှုတွေကြုံခဲ့ရပြီးနောက်ဂျာမနီနိုင်ငံက DAX ဟာလည်းဈေးပွင့်ပြီးနောက် 3.1 ရာခိုင်နှုန်းချဆင်းသွားတယ်လို့ပြည်သူနိုင်ငံက CAC 40က 2.5 ရာခိုင်နှုန်းပြည်ထောင်နိုင်ငံက FTSE 71က 2.3 ရာခိုင်နှုန်းနဲ့ down နဲ့ S&P future တို့မှာလည်းကျဆင်းမှုတွေအသေးသေးကြုံခဲ့ပါတယ်
။ရှီမင်းနိုင်ငံမှာရှိတဲ့အီရန်တန်ရုံကို Saudi Arabia ရဲ့လေကြောင်းတိုက်ခိုက်မှုမှာတမင်သက်သက်ပြစ်ခတ်ခဲ့ကြောင်းဆွတ်ဆွဲပြီး Saudi နိုင်ငံကတင်သွင်းခွင့်ဝင်တွေအားလုံးကိုအီရန်နိုင်ငံကပိတ်ပင်လိုက်တဲ့အတွက်နှစ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေပိုပြီးကြီးထွားလာခဲ့ပါတယ်။ရှီမင်းနိုင်ငံစာနာမျိုးတော်ကတိုက်ခိုက်မှုဟာတန်တမာလုပ်ငန်းတွေကိုအကာအကွယ်ပေးရမယ်။နိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့လည်းအီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဟူဆန်ဂျဘာအန်ဆရီကပြောဆိုခဲ့တဲ့အကြောင်းနိုင်ငံပိုင်ရုံးမြင့်တန်ကြားကဖော်ပြခဲ့ပါတယ်။တန်ရုံးအဆောက်အအုံပျက်စီးမှုနဲ့ဝန်ထမ်းတွေထိခိုက်နှင်းနာမှုအတွေ့ဆော်ဒီအာရေဗျနိုင်ငံကတာဝန်ယူရလိမ့်မယ်လို့လည်းပြောပါတယ်။အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူရဲ့ကြေညာချက်ထဲမှာတော့ထိခိုက်ဒဏ်ရာရသူတွေထဲမှာဘယ်သူတွေပါဝင်တယ်လဲဘလောက်အထိထိခိုက်မှုတွေရှိခဲ့တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူး။ရှီမင်းနိုင်ငံမှာအီရန်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့ဟူသီရှီယာသဘုံတွေကိုတိုက်ခိုက်နေတဲ့တပ်တွေကိုစစ်ကူပေးတဲ့အနေနဲ့ဆော်ဒီကလေကြောင်းထိုးစစ်တွေဆင်နွှဲနေတာဖြစ်ပါတယ်။အီရန်ရဲ့ဆွတ်ဆွဲချက်အပေါ်မှာတော့ဆော်ဒီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။ဒီနေ့မှာပဲဆော်ဒီအာရေဗျရဲ့ပို့ကုန်တွေအလုံးကိုတားမြစ်လိုက်တဲ့အကြောင်းအီရန်အစိုးရအဖွဲ့ကကြေညာခဲ့တယ်လို့အီရန်နိုင်ငံသားတွေဆော်ဒီနိုင်ငံမက္ကာမြို့ကိုဖျားဖို့မသွားဖို့ကိုလည်းတားမြစ်လိုက်ပါတယ်ရှင
် UAE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာဘာသာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဗြိတိန်ဝန်ကြီးချုပ်အောင်တိုနီဘလဲယာမြန်မာနိုင်ငံမှာရောက်နေပြီးရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဌဒေါ်ဆန်းစုကြည်ပြောင်းစုလွတ်တော်နာယကသူရအောင်ရွှေမန်းတို့နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံပါတယ်။သူရအောင်ရွှေမန်းကတော့ဗြိတိန်ဝန်ကြီးချုပ်အောင်ကိုဒီကနေ့မနေ့စင်နိုင်ခွဲကပြည်သူ့လွတ်တော်အစအဦးအခမ်းအနားမှာလက်ခံတွေ့ဆုံခဲ့တဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မွန်လပိုင်းမှာတော့ပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တင်ကြီးအေဂျင်စီကော်မတီဥက္ကဌဒေါ်ဆန်းစုကြည်နဲ့နေပြည်တော်လွတ်တော်ဝင်းမှာတွားရောက်တွေ့ဆုံတဲ့အကြောင်းလဲ NLD ပါတီရဲ့ Facebook စာမျက်နှာကဖော်ပြထားပါတယ်။တွေ့ဆုံမှုတွေနဲ့ပတ်သက်လို့အသေးစိတ်ကိုတော့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကို3ချိန်တည်းမနဲ့ရောက်လာခဲ့ဘူးတဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းရဲ့အခုတစ်ချိန်ခီးစဉ်ဟာရည်ရွယ်ချက်နဲ့အစိုးရတာဝန်ရှိသူတွေနဲ့ပါတွေ့ဆုံမှုတွေရှိမရှိဆိုတာကိုလည်းမသိရသေးပါဘူး။2008ခုနှစ်မှာဗြိတိန်ဝန်ကြီးချုပ်အောင်ထူထောင်ထားတဲ့ Tony Blair Faith Foundation ရဲ့ Internet စာမျက်နှာမှာတော့ကမ္ဘာတစ်လောနိုင်ငံတွေရဲ့အခြေအနေအချင်းချင်းနဲ့အစိုးရကစားတွေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဖော်ပြထားတာတွေလည်းရှိပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာအဲနီညိုရာသီဥတုကြောင့်အင်အားပြင်းထန်တဲ့မုန်တိုင်းဝင်ရောက်တိုက်ခတ်ရာကမိုးခေါင်ရေရှားမှုနဲ့ကြုံနေရတဲ့ဒေသမှာမိုးအကြီးအကျယ်ရွာသွန်းခဲ့ပါတယ်။ပြည်နယ်ရဲ့ကမ်းရိုးတန်းဒေသအတော်များများမှာတော့ဗုဒ္ဓဟူးနေ့နောက်ပိုင်းကလေပြင်းတိုက်ခတ်ပြီးမိုးသည်ထန်ရွာသွန်းမှုတွေကြောင့်တစ်ပင်တွေလဲကားတွေပျက်စီးပြီးလမ်းတွေမှာလဲရေတွေလွှမ်းနေပါတယ်။ထိခိုက်ပျက်စီးမှုကြီးကြီးမားမားရှိခဲ့တဲ့သတင်းတွေမကြားရပေမဲ့နောက်ထပ်ပြင်းထန်တဲ့မုန်တိုင်းတွေဒီကနေ့ခြားသာပြည်နယ်နှောင်းပိုင်းမှာနောက်တစ်ချိန်ဝင်ရောက်နိုင်တယ်လို့လဲမိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။တမိုင်းတွင်လောက်အောင်မိုးခေါက်ရေရှားမှုနဲ့ကြုံနေရတဲ့ကယ်လီဖိုးနီးယားပြည်နယ်အတွက်တော့မိုးရွာသွန်းမှုကြောင့်သက်သာရရခဲ့ပေမဲ့လော့စ်အန်ဂျလိစ်မြို့တော်ဝန်အဲရစ်ဂရာစတီကတော့လုံလောက်မှုမရှိသေးဘူးလို့သတိပေးခဲ့ပါတယ်။ဒီလိုမျိုးမျိုးနောက်ထပ်၄နှစ်စာလောက်ရမှသာပြန်ပြီးနလန်ထူလိုက်လိမ့်မယ်လို့လဲမြို့တော်ဝင်ကအင်တာနက်အွန်လိုင်းဆွေးနွေးခန်းတစ်ခုမှာပြောကြားခဲ့ပါတယ်။အမေရိကန်အာကာသသိပ္ပံအေဂျင်စီ NASA ရဲ့ပြီးခဲ့တဲ့လကထုတ်ပြန်ခဲ့တဲ့ဂျူဒုဓာတ်ပုံနဲ့အရဒီနှစ်အဲနီညိုရာသီဥတုပုံစံဟာရေခဲမုန်တိုင်းတွေရေကြီးမှုတွေနိုင်ငံအနှံ့ကြုံခဲ့ရတဲ့1998ခုနှစ်တုန်းကလိုပြင်းထန်နေတာကိုတွေ့ရပါတယ်။
အမေရိကန်မှာတနက်ကင်ဆာမှုကိုထိန်းချုပ်ဖို့သမ္မတကအမိန့်ထုတ်ပြန်လိုက်ပြီးရပိုင်းကြမှာပဲသမ္မတဘရက်အိုဘားမားကသူ့အစီအစဉ်နဲ့ပတ်သက်လို့လူလူနဲ့ဆွေးနွေးပွဲတစ်ခုကျင်းပပြီးရုံးမြင့်တန်ကြီးကထုတ်လွှင့်ပြသဖို့လည်းစီစဉ်နေပါတယ်။ Washington DC မြို့တော်နီး Virginia ပြည်နယ်က George Mason တက်သူမှဒီကနေ့ပြုလုပ်မဲ့ဆွေးနွေးပွဲမှာ CNN သတင်းဌာနက Anderson Cooper နဲ့အတူပြည်သက်တည်းရဲ့မိကုံးတွေကိုသမ္မတအိုဘားမားဖြစ်ကြားတာကိုတိုက်ရိုက်ထုတ်လွှင့်ပြသသွားမှာပါ။ဒီတွင်ပဲဆော်ရိုင်းမှာတော့တနက်ရောင်းတဲ့သူတွေနောက်ထပ်လိုင်စင်တွေလျှောက်ထားဖို့တနက်ဝယ်တဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုစစ်ဆေးဖို့တွေပါဝင်လိုက်နိုင်ရမယ့်စီမင်းတွေကိုသမ္မတကပြဋ္ဌာန်းခဲ့ပါတယ်။2013ခုနှစ်မှာတော့တနက်ကင်ဆာမှုထိန်းချုပ်ဖို့သမ္မတအိုဘားမားရဲ့ကြိုးပမ်းမှုတွေကိုပယ်ချခဲ့ဘူးတဲ့ Republican အမတ်တွေကတော့သမ္မတကလုတ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးဥပဒေသစ်ကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့တနက်ကြောင်ဖြစ်ရတဲ့သူထက်တန်ရုံအကြမ်းဖက်မှုတွေကိုဟန်တားရမှာလဲဥပဒေသစ်ကအထောက်အကူမဖြစ်နိုင်ဘူးလို့ပြောဆိုခဲ့ကြတာပါ။တနက်ကင်ဆာခွင့်ထိန်းချုပ်ရေးဟာအမေရိကန်လူထုကြားမှာတော့အကြီးအကျယ်သဘောထားကွဲလွဲနေတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလယ်က CNN နဲ့ OAC တို့ရဲ့ပူးတွဲလူထုစစ်တမ်းတစ်ခုအရစစ်တမ်းထဲမှာပါဝင်သူတွေရဲ့48%လုံးကတနက်ကင်ဆာမှုကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ရေးကိုထောက်ခံခဲ့ကြတယ်လို့58%လုံးကတော့လက်မခံတဲ့အကြောင်းသဘောထားပေးခဲ့ကြပါတယ်
ကျေတာယာစစ်ပွဲရုပ်ရှင်ဇာတ်ကားတဲ့ Star Wars The Force Awakens ဇာတ်ကားယုံတင်တာသတင်းသုံးပတ်ပဲရှိသေးတဲ့အချိန်အတွင်းမှာပဲမြောက်အမေရိကတိုက်မှာဝင်ငွေအကောင်းဆုံးဇာတ်ကားဖြစ်နေပြီလို့ Walt Disney Company ကပြောပါတယ်ဗုဒ္ဓဟူးနေ့အထိဆိုရင်ဒီရုပ်ရှင်ရဲ့လက်မှတ်အရောင်းစံချိန်ဟာ2009ခုနှစ်မှာအေဘတာဇက်ကားကစံချိန်တင်ထားတဲ့အမေရိကန်ဒေါ်လာ860.5သန်းကိုကျော်သွားပြီလို့ Walt Disney Company ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြပါတယ်။ဒီလိုစံချိန်ချိုးတာဟာကျေတာယာစစ်ပွဲရုပ်ရှင်ဇက်ကားကိုနှစ်ချိုက်အပြေးချသူတွေရဲ့ဆေးအားထက်သန်မှုနဲ့အဆက်မပြတ်အားပေးတာတွေကြောင့်ဖြစ်ပါတယ်လို့ဆိုပြီးတော့ပရိသတ်ကိုလည်းကျေးဇူးတင်စကားပြောထားပါတယ်။ The Force Awakens ဇက်ကားဟာအခုချိန်ထိဆိုရင်တကဘာလုံးကနေရတဲ့အကြမ်းပြင်းဝင်ငွေအမေရိကန်ဒေါ်လာ 1.56 ဘီလီယံရှိသွားပြီဖြစ်ပေမဲ့လည်း Avatar Titanic နဲ့ Jurassic World ဇာတ်ကားတွေစံချိန်တင်ထားတဲ့တကဘာလုံးဝင်ငွေကိုတော့မမှီသေးပါဘူးရှင
်
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိင်ကြီးထိုက်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်မြန်မာပြည်ဝင်ခွင့်ဗီဇာမျိုးစားတိုးလိုက်တာဟာအာဆီယံနိုင်ငံအလုံးအတွက်ခွင့်ပြုထားတဲ့ပြည်ဝင်ခွင့်ဗီဇာအတွက်ပြင်ဆင်မှုတစ်ရပ်ဖြစ်နိုင်တယ်လို့ခီးသွွားလုပ်ငန်းလုပ်ကိုင်နေသူတွေကတုံ့တက်ကြပါတယ်။ပြည်ဝင်ခွင့်ဗီဇာတွေကိုကန္ဓာလိုက်ခွဲခြားလိုက်တာဖြစ်လို့အဲ့ဒီကန္ဓာတွေနဲ့အမှန်တကယ်သက်ဆိုင်တဲ့ခရီးသည်တွေပြည်တွင်းကိုဝင်ရောက်လာဖို့စနစ်တကျစီမံထားဖို့လည်းလိုအပ်တယ်လို့တုံ့တက်ကြပါတယ်။ VOA သတင်းတောက်မတ်သိန်ကြီးလင်းကစုံစမ်းတင်ပြထားပါတယ်ရှင်။
ဇန်နဝါရီလ17ရက်နေ့ကနေစတင်ပြီးမြန်မာနိုင်ငံအတွင်းဝင်ရောက်ဖို့အတွက်ပြည်ဝင်ခွင့်ဗီဇာ12မျိုးနဲ့ပြည်ပြန်ဝင်ခွင့်ဗီဇာ3မျိုးတိုးလိုက်တာဟာအာဆီယံဒေသတွေနိုင်ငံအားလုံးအတွက်အကျုံးဝင်တဲ့ပြည်ဝင်ခွင့်ဗီဇာအာဆီယံ Single Entrance Visa အတွက်ပြင်ဆင်လိုက်တာဖြစ်နိုင်တယ်လို့ခရီးသွားလုပ်ငန်းလုပ်ကိုင်သူမဆပေအောင်ကအခုလိုပြောဆိုလိုက်ပါတယ်
ဒီကဏ္ဍလေးတွေခွဲလိုက်တဲ့သဘောပဲလို့ကျမတို့ယူဆတယ်။ဒီကဏ္ဍကခွဲရတဲ့ရွေးချက်ကလည်း ASEAN မှာနောက်ခါဒီ AEC ဖြစ်လာမယ်ဆိုတဲ့အခါကျတော့ Single Entry Visa စနစ်ကိုကောင်းထည့်ပေါ်ဖို့အတွက်ရှေ့လန်းလှမ်းလိုက်တယ်လို့ပဲယူဆပါတယ်မှာ။ ASEAN Standard ဖြစ်အောင်လို့ Visa နဲ့ပတ်သက်တဲ့ဒီကြေညာချက်တွေပေါ့နော်။ Visa နဲ့ပတ်သက်လို့အမျိုးအစားခွဲခြားတာတွေ Visa နဲ့ပတ်သက်တဲ့ဒီဟိုနည်းနဲ့ပေါ့ဟိုဟိုနည်းဒီစနစ်တစ်ခုပေါ့သူတို့ပြောင်းနေရလို့ကျွန်မထင်နေရှင်ဒီ ASEAN Single Entry Visa စနစ်ကိုကူးပြောင်းဖို့များလှုပ်ဆောင်ကြတာတော့ကျွန်မတို့ယူဆမိရှင
်။ ASEAN ဒေသတွေနိုင်ငံအားလုံးအတွက်အကျုံးဝင်တဲ့ပြည်ဝင်ခွင့် Visa ဟာ EU ဥရောပသမဂ္ဂနိုင်ငံတွေမှာကျင့်သုံးကြသလို ASEAN ဒေသတွင်းနိုင်ငံတနိုင်ငံစီကပြည်ဝင်ခွင့်ရရှိရင်ကြံ၉နိုင်ငံအတွင်းမှာပါသွားလာခွင့်ရရှိနိုင်မှာဖြစ်ပါတယ်။ဒီပြည်ဝင်ခွင့်ဗီဇာကျင့်သုံးရင်တော့ခီးသွားလုပ်ငန်းတိုးတက်လာမှာဖြစ်တယ်လို့ဝန်ဆောင်မှုလုပ်ကိုင်သူတွေကသုံးသပ်ကြပါတယ်။အခုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကကြေညာလိုက်တဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတစ်တွေထဲမှာကမ္ဘာလှည့်ခရီးသွားဗီဇာအပြင်လုပ်ငန်းဗီဇာ၊အလုပ်သမားဗီဇာ၊လူမှုရေးဗီဇာ၊ပညာရေးဗီဇာ၊သာသနာရေးဗီဇာ၊စာနယ်ဇင်းနဲ့သတင်းမီဒီယာဗီဇာ၊ရင်းအမှုထမ်းဗီဇာနဲ့အလုပ်ရုံဆွေးနွေးပွဲနဲ့သုတေသနဗီဇာတွေဆိုပြီးခွဲခြားထည့်သွင်းထားတာပါ။ကမ္ဘာလှည့်ခရီးသွားဗီဇာကြေးနဲ့တိုးချဲ့လိုက်တဲ့ပြည်ဝင်ခွင့်ဗီဇာကြေးတွေကလည်းကွာခြားမှုတွေရှိနေပါသေးတယ်။ဒါကြောင့်သက်ဆိုင်ရာပြည်ဝင်ခွင့်လျှောက်ထားသူတွေဟာအမှန်တကယ်သက်ဆိုင်တဲ့ခရီးသည်တွေဖြစ်ပေါ်လို့အပ်တယ်လို့ဝါရင်ခရီးသွားလုပ်ငန်းလုပ်ကိုင်သူဦးအေးကျော်ကအခုလိုသုံးသပ်ပါတယ်
သူတို့ဗီဇာကိုအဲ့လိုမျိုးခွဲလိုက်တာကြိုက်တယ်သို့တော့ဈေးနှုန်းတွေတတ်မှတ်တဲ့နေရာမှာဟိုတူရစ်ဗီဇာဈေးပေါ်လို့တူရစ်ဗီဇာအနေနဲ့ပဲရှောက်လာပြီးအလုံးတူရစ်မဟုတ်ဘူးဆိုရင်ဘလို့လားဘယ်နဲ့အင်္ဂါတို့တာဒီ project တွေလို့ပို့ plan တွေလို့ပို့ခက်သွားမှာဟုတ်လားသမီးအဲ့လိုဗီဇာတွေကိုမျိုးစုံခွဲလိုက်တာကောင်းတယ်အဲ့ခွဲတဲ့အတိုင်းပဲဝင်အောင်ခွဲတဲ့အတိုင်းပဲရှောက်အောင်တော့စူးစမ်းလိမ့်မယ်အဲ့ဒီတစ်ခုကတော့ဗီဇာကနေပြီးတော့မှတန်ယုံနဲ့ immigration နဲ့ညှိနှိုင်းရမှာနော်ဆိုတော့ဝင်လည်းများဟာလို့ tourist visa နဲ့ဝင်လာပြီးတော့ tourist voter လဲ tourist ကိန်းကနားနေပြောနေရင်တော့အင်္ဂါတို့တယ်မကောင်းဘူ
းအခုအစ်စ်တိုးလိုက်တဲ့ပြည်ဝင်ခွင့် visa အမျိုးအစားတွေကြောင့်ခရီးသွားလုပ်ငန်းမှာအပြောင်းအလဲတိတ်မရှိပေမဲ့ electronic ပြည်ဝင်ခွင့် e visa ရှောက်ထားမှုကိုတိုးမြင့်လိုက်ရင်တော့ခရီးသွားလုပ်ငန်းအပေါ်တက်ရောက်မှုရှိနိုင်တယ်လို့မတ်စပယ်အောင်ကအခုလိုပြောပါတယ်
တော့ကမ္ဘာလေးခရီးသွားအနေနဲ့ဒီဗီဇာအနေထားတွေပြည်ပဝင်ဗီဇာတွေပြောင်းလဲတာနဲ့ကတော့ဒီကျမတို့ခရီးသွားကဏ္ဍကတော့တိတိတတ်တာကြီးထင်ရှားသွားတယ်အဲ့လိုနေပြောင်းလဲသွားတဲ့အနေထားတွေရှိပါဘူးအရင်တော့ကလည်းဒီတိုင်းပဲလေဟိုကျမတို့ခရီးသွားမှာကကျမတို့ဖြစ်ချင်တဲ့ကဏ္ဍဆန္ဒလေးတစ်ခုကကြတော့ဒီ e ဗီဇာစနစ်ကိုနိုင်ငံတွေတိုးချဲ့ဒီထက်ပိုပြီးနိုင်ငံတွေတိုးချဲ့ပြီးလက်ခံပြီးဖို့ပေါ့နော်အဲ့အမျိုးပါတချို့ e ဗီဇာစနစ်မှာသူ့နိုင်ငံလေးတွေကိုလက်ခံသေးတာရှိသေးတယ်ရှင်အဲ့လမ်းခံသေးတဲ့နိုင်ငံတချို့ရောလက်ခံပေးဖို့ပေါ့နော
်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့ကြေညာချက်မှာတော့မြန်မာနိုင်ငံကိုအကြောင်းအမျိုးမျိုးနဲ့လာရောက်ချင်တဲ့နိုင်ငံသားတွေအတွက်လက်ရှိအသုံးပြုနေတဲ့ပြည်ဝင်ခွင့်ဗီဇာအမျိုးအစားတွေအစားအမျိုးအစားအသစ်တွေသတ်မှတ်ပြီးခေတ်နဲ့အညီပြောင်းလဲကျင့်သုံးတာဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင
်မတင်ကီလန်းစုံစမ်းတင်ပြခဲ့တာပါအခုပြည်ထောင်စုငင်းချမ်းရေးဘက်ကိုကြည့်ကြရအောင်ပါရှင်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဘက်တွေမှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုလစ်လျူရှုပြီးပြည်ထောင်စုငင်းချမ်းရေးညီလာခံလို့ခေါ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတွေကိုအခုလိုအချိန်မျိုးမှာမလုပ်တင်ဘူးလို့အရက်ဖက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့ခိုင်မာတဲ့အပြစ်ခတ်ရက်စဲရေးမလုပ်နိုင်ခင်မှာဇန်နဝါရီလ12ရက်နေ့မှာပြည်ထောင်စုငင်းချမ်းရေးညီလာခံကိုမကျင်းပသေးဘဲရွှေ့ဆိုင်ဖို့အရက်ဖက်လူလူအဖွဲ့အစည်း120ကျော်ပေါင်းပြီးတော့ကြေညာချက်တစောင်းကိုဇန်နဝါရီလ5ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။သတင်းပြည်စုံကိုတော့ဖူယိုရီမြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင
်။အခုရက်ပိုင်းအစိုးရစစ်တပ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရနဲ့အပြစ်ရက်လက်မှတ်မထိုးရသေးတဲ့တအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့တိုက်ပွဲတွေဖြစ်နေတယ်လို့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာလည်းရခိုင်တပ်မတော် EE နဲ့တိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်ပွားနေပါတယ်။အခုလိုတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးစစ်ရေးရအာမခံချက်မရှိဘဲတိုင်းနာလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရင်းရရှိတည်တဲ့နယ်ငင်းချင်းမျိုးဖြစ်မလာမှာစိုးရိမ်စရာရှိတဲ့အတွက်ပြည်ထောင်စုငင်းချင်းညီလာခံကိုရွှေ့ဆိုင်းဖို့တောင်းဆိုရခြင်းဖြစ်တယ်လို့ကရင်နီပြည်လူငယ်များသမဂ္ဂ UKSY ကကိုကျော်ထင်အောင်ကပြောပါတယ
်ဟုတ်ကဲ့လက်ရှိမှာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာစစ်ဖြစ်နေပြီးတော့ကျွန်တော်တို့ပြည်သူလူထုတွေစစ်ပေးတန့်ခံစားနေရတဲ့အပြင်ကိုအမှတ်ထိုးထားတဲ့ရှစ်ဖွဲ့မှာပါဝင်တဲ့ RCS ကနဲ့လည်းတက်ပွဲပြန်လည်ဖြစ်ပေါ်လာတယ်ပေါ့နော်အဲ့လိုအနေထားတည့်ရည်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်ပြီးတော့တနင်္ဂနွေလုံးဆိုတာနဲ့လည်းမကိုက်ညီတယ်နဲ့အားလုံးပါဝင်ရေးကိုလည်းမပေါ်ဆောင်နိုင်ဘူးလို့အခုပြည်တော်စုမှမငင်းချမ်းပဲနဲ့တက်ပွဲတွေဖြစ်နေတဲ့အနေထားတည့်ရည်ရာဒီလိုနိုင်ငံရေးဆွေးနွေးပွဲတွေကိုလုတ်ကင်ဆောင်ရမယ်ဆိုရင်ကျွန်တော်တို့ဒီရှိတီကန်ခိုင်မြဲတဲ့ငင်းချမ်းရေးကိုကောင်းကျိုးတဲ့ထိုးထိုးကိုပို့ပြီးတော့မှဖြစ်ပေါ်သွားမှကိုစိုးရိမ်တဲ့အတွက်ကြောင့်မလို့ကိုဖြည့်ဆိုင်တဲ့ပါဝင်တဲ့အစုအဖွဲ့တွေစီးနေငယ်အာမခံချက်ရှိမှုတွေကိုထည့်သွင်းစဉ်းစားဖြစ်နေဆိုပြီးတော့မှကိုဒါကျွန်တော်တို့အရက်ပက်အဖွဲ့စည်းတွေအနေနဲ့တိုက်တွန်းတောင်းဆိုရခြင်းနဲ့ဖြစ်ပါတယ်ခင်ဗျာ
မကြခင်ချင်းပေါ့ရုံမဲ့ပြည်တော်စုငင်းချင်းညီလာခံကိုတက်ရောက်ဖို့ NCA မှာပါဝင်လက်မှတ်မရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အပါအဝင်10ဖွဲ့ကိုဖိတ်ကြားထားပြီးကိုကန် AA နဲ့ TNL အဖွဲ့၃ဖွဲ့ကိုတော့ဖိတ်ကြားထားတာမရှိပါဘူး NCA ကိုလက်မှတ်မထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကိုပြည်ထောင်စုငင်းချင်းညီလာခံကိုတက်ရောက်ဖို့ဖိတ်ကြားထားပြီးဆွေးနွေးခွင့်မပေးရင်ဒီနိုင်ငံကြီးဆွေးနွေးပွဲတွေဟာအပြတ်တက်တာဖြစ်မယ်လို့ကချင်ငင်းချင်းကွန်ရက်ကမတ်ခွန်ကြာကပြောပါတယ
်တိုက်နေတဲ့အဖွဲ့တွေပါမှပဲဖြစ်မယ်ရှင်တို့မပါဘဲနဲ့ဆွေးနွေးပွဲကိုသွားမယ်ဆိုလို့ရှင်ဒါကျမတို့အတွက်ဘလို့မှအဖြေလက်ထွက်မှာမဟုတ်ဘူးငင်းချင်းလက်ထွက်လုပ်မှာဖြစ်မှာမဟုတ်ဘူးရှင်အဲ့တော့ပေါင်းခေါ်ပါလို့ပြောတဲ့အခါမှာတိုက်ရိုက်ဝင်ရောက်ဆွေးနွေးနိုင်ခွင့်ကိုပြောတာဖြစ်ပါတယ်။အဲ့ဒါမျိုးမဟုတ်ဘူးဆိုရင်တော့ကျမတို့ဒီဟာဟိုပြဆက်ကြီးကြီးရတယ်လို့ပဲဖြစ်နေမှာဖြစ်ပါတယ
်။2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့အခန်းကဏ္ဍကိုထိန်းချုပ်နိုင်ဖို့ခက်ခဲတာမို့နောက်တက်လာမယ့် NLD အစိုးရအနေနဲ့တပ်မတော်နဲ့ဘလောက်အပြေးယူလုပ်နိုင်မလဲဆိုတာစိတ်ဝင်စားတယ်လို့မတ်ခွန်ကြာကပြောပါတယ်။ အစိုးရနဲ့တိုင်းနာလက်နက်ကိုင်အဖွဲ့16ဖွဲ့ပူးပေါင်းရေးဆွဲထားတဲ့ NCA စာချုပ်ပါတဘောတူညီချက်အရ NCA စာချုပ်ချုပ်ဆိုပြီးရပ်ပေါင်း90အတွင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်ရမှာဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံရွှေ့ဆိုင်မှုမဖြစ်နိုင်ပေမဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်ဖို့တော့လိုတယ်လို့ပုဂ္ဂိုလ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါတယ်
။ညီလာခံဟိုရွှေ့ပြောင်းမှုအထိဟိုကတော့ဒါကတော့မဖြစ်နိုင်လို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဆိုတော့ဒီညီလာခံကိုကျင်းပနိုင်ဖို့အတွက်ကNCA ရဲ့ပြဋ္ဌာန်းချက်အရသဘောတူညီချက်အရပေါ့လေ။နောက်ပြီးတော့ဒီအခုလက်ရှိကျွန်တော်တို့လက်ရှိအစိုးရရောနောင်တက်လာမယ့်အစိုးရနဲ့ဆောင်ရွက်မယ့်ဟိုဒီမြို့သားညီမစီအဖွဲ့ချုပ်ကဒါနဲ့ကျွန်တော်နိုင်ငံရေးပါတီရောလက်နက်တိုင်းတာတော်လိုင်းအဖွဲ့ရောအကုန်လုံးဒီလက်ရှိသဘောတူပြီးတော့ဒါကျင်းပကြတာဖြစ်တဲ့အတွက်ဒီရွှေ့ပိုးကတော့မဖြစ်နိုင်ပါဘူး
။လာမယ့်ရက်ပိုင်းအတွင်းကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းညီလာခံလို့ခေါ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုလက်ရှိသမရဦးသိန်းစိန်အစိုးရတပ်တန်းတွေမှအုံမြစ်ချပြီးနောက်တက်လာမယ့် NLD အစိုးရလက်ထက်မှာဆက်လက်အကောင့်ထည့်ဖော်သွားရမှာဖြစ်သလိုဒေါအောင်ဆန်းစုကြည်ဦးဆောင်မယ့် NLD အစိုးရတစ်လက်ထက်မှာနိုင်ငံရေးပြဿနာတွေကိုပိုပြီးဖြေရှင်းနိုင်လိမ့်မယ်လို့တိုင်းနာရီဘက်ကမျှော်လင့်နေကြတာလည်းဖြစ်ပါရဲ့ရှင်
။မမင်းမြခိုင်စုံစမ်းတင်ပြသွားတာပါ။အခုတခါတော့ဖားကန့်ကြောက်စိမ့်တူဖော်မှုအခြေအနေဘက်ကိုအလှည့်ပေးပြရစီရှင်။ဖားကန့်ဒေတာကြောက်စိမ့်တူဖော်မှုနဲ့ပတ်သက်ပြီးကချင်ပြည်နယ်ဝန်ကြီးချုပ်ကိုနေပြည်တော်ကခေါ်ယူစစ်ဆေးနေတဲ့အချိန်မှာဖားကန့်ဒေတာအတွင်းကိုတင်သွင်းနေတဲ့မြေတဲကားတွေနဲ့မြေတူးဆက်တွေဝင်ရောက်လာတာရက်ဆိုင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီတူးဖော်ရေးရင်နဲ့ရန်တရားတွေတင်သွင်းတာရက်ဆိုင်ပေမဲ့ကြောက်တူးဖော်နေတာတွေကတော့အရင်လိုပဲရှိနေတော့မယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီနေ့ပွင့်လင်းရာသီဖားကန့်ဒေသကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေစတင်ချိန်မှာခရိုင်နှစ်တွေနဲ့မတူဘဲတရုတ်နိုင်ငံဘက်ကနေမြေတဲကားတွေတူးဖော်ရေးရန်နေရာတွေအလုံးရင်းနဲ့တင်သွင်းလာခဲ့တာပါ။ဒီလိုတင်သွင်းလာတာကြောက်စိမ့်အလွန်ကျွံတူးဖော်တာနဲ့ဖားကန့်ဒေသမှာမြေစာပုံပြိုကျပြီးလူတွေရာနဲ့ချီတေဆုံးတာကြောင့်ဝေဖန်တန်တွေထွက်ပေါ်လာတဲ့နောက်ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ဝန်ကြီးတချို့ကိုခေါ်ယူစစ်ဆေးနေတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။လောလောဆယ်မှာတော့နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးဦးစော်ထေးကကချင်ပြည်နယ်ဝန်ကြီးချုပ်ဦးလက်ဂျုံငန်းဆိုင်ကိုစစ်ဆေးဆောင်ရွက်နေစေဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ပြည်နယ်ဝန်ကြီးချုပ်ကိုစစ်ဆေးနေချိန်မှာတော့ဖားကန့်ဒေသမှာကြောက်စိမ့်တူးဖော်ရေးဆိုင်ရာရင်တွေရန်တရားတွေတင်သွင်းတာဟာတိတိတတ်တာရော့ကျသွားတယ်လို့ဖားကန့်ဒေသကအလွတ်သတင်းတောက်တူဖြစ်တဲ့ကိုစုံမိုးထက်ကပြောပါတယ
်တကားဝင်တာတော့မရှိတော့ဘူးဗျကျွန်တော်တို့မတွေ့တော့ဘူးလောလောဆယ်
တရုတ်နယ်စပ်ကနေတဆင့်မြကြီးနားဘက်ကနေရင်ရန်နေရာတွေတင်သွင်းတာရက်ဆိုင်နေပေမဲ့တူးဖော်တာတွေကတော့အရင်အတိုင်းရှိနေစေလို့ပြောပါတယ်
လက်ရှိကတော့ပုံမှန်ကုမ္ပဏီတွေတွားနေတယ်လာနေတယ်တူးနေတယ်ပေါ်နေတယ်ပေါ့ဗျာကျွန်တော်တို့အရင်ပြုတ်နေနေကြပုံစံအတိုင်းပဲပြုတ်နေရတာပါနောက်ပြီးဒီပြည်တော်စုဝန်ကြီးဒုဝန်ကြီးဦးဝန်းထွန်းလာတဲ့အချိန်မှာတော့ဒီကုမ္ပဏီတွေခဏရန်သားထားတာရေဒီတရားမှုလုပ်ငန်းတွေပေါ့နော်ဒီမှုရေးစီဝါရောင်းဝယ်တာမျိုးတွေဒီပြည်ထောင်စုနှိမ့်ခမ်းတို့ဟာမျိုးတွေပေါ့နော်အလောင်းကစားလို့ဟာမျိုးတွေရခိုင်းထားတာပဲရှိပါတယ်ကျန်တာကတော့ပုံမှန်အတိုင်းဒီတိုင်းပါပဲအခုပြန်သွားပြီးတဲ့နောက်ပိုင်းဒီတိုင်းပုံမှန်ပဲတူကြတာပါပဲ
ဖားကန့်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်စိုးကလည်းရင်ရန်တရားတွေတင်သွင်းတာကိုမတွေ့ရတော့ကြောင်းပြောဆိုပြီးတူးဖို့ထုတ်လုပ်တာတွေကတော့24နာရီအချိန်ပြည့်ဆောင်ရွက်နေတယ်လို့အခုလိုပြောပါတယ
်အတဲတားလုံးနေတာတွေကတော့နည်းနည်းမှမလျှော့သေးဘူး24နာရီပတ်လုံးကုမ္ပဏီတိုင်းလို့24နာရီလုံးလုပ်တယ်ကုမ္ပဏီတစ်ခုကိုကာပြီးယာနဲ့ချီတုံးတယ်အနည်းဆုံး100ကျော်200ကျော်300မိတဲ့ကားတွေဘယ်ဖိုးတွေလည်းနဲတာမဟုတ်ဘယ်ဖိုးအစီး350အသေးတန်လုံးနေတာ24နာရီလုံးနေတာနော်24နာရီလုံးနေတဲ့ဆိုတဲ့နေရာမှာကားတွေကဘယ်လောက်ထိအောင်များလဲဆိုတော့ကားတစ်စီးနဲ့တစ်စီးဟာစက်ကမလာဘူးထွက်နေတာရေစာတဲကားကြီးတွေလည်းကြီးလိုက်မယ်ဆိုလို့ရှိရင်အနည်းဆုံးကတန်60ကျော်ကနေလို့တန်100အထိကားတွေကြီးပဲနော်နှစ်ပေါင်း90လောက်ခဲ့တဲ့တမယိုးကြလောက်ခဲ့တဲ့ပြီးမြောက်ခဲ့တဲ့အလုပ်ဟာအခုသူတို့တလတည်းလောက်တာနဲ့ညီများတယ်အလောက်ထိအောင်ကိုတော်တော်ကြီးကြောက်စရာကောင်းအောင်ကိုလုပ်နေကြတာ
ဒီလိုတူးဖို့ဆောင်ရွက်နေချိန်မှာမတော်တဆထိခိုက်တေဆုံးတာတွေဟာနေစဉ်ရက်ဆက်ဆိုသလိုဖြစ်နေတယ်လို့ဦးတင်စိုးကဆက်ပြောပါတယ်
။တေနေတာနေ့တိုင်းလို့တေနေတယ်ဗျာ။နော်ဒီနေ့ကိုပဲမြေစာထပြူတယ်။ပြူတာကလည်းလုံခင်းအုပ်စုအဲလုံခင်းအုပ်စုတင်းမှာကျွန်တော်တော့ကြည့်ခဲ့တယ်။အဲဒီမှာဘေးမှာမျက်မြင်နေရပြောကြားချက်အရလူ10ယောက်နဲ့15ယောက်ကြာတော့ပါသွားတယ်လို့ကျွန်တော်သိရတယ်။ဒါပေမဲ့ကယ်ဆယ်ရေးတွေပါတယ်။ပြန်လဲတူးဖို့မှုဘာမှမလုပ်သေးဘူးကျွန်တော်နေ့လည်း12နာရီကျော်မှပြန်လာတယ်။မြေစာပုံပြူလို့တေတယ်။မြေစာပုံမှာကဲမှန်လို့သေးတယ်ခုပြောနေတဲ့ချင်းရတယ်ကျွန်တော်လုံခင်းအုပ်စုတစ်ခုတည်းအတွက်ပဲကျွန်တော်တည်နေတာဟာလေးပြောနေတာအခြားခြားမော်တွေမှာဖြစ်တာမဟုတ်ကျွန်တော်လုံခင်းမှာကိုပဲအဲနေ့စဉ်ရက်ဆက်ဆိုသိနေတယ်ဒီရက်ပိုင်းမှာကိုပဲ10ယောက်လောက်ရှိနေပြီသေးတာဟိုတပတ်တော်အတွင်းမှာကို
ဖကန်ဒေတာအတွင်မှာမြေစာပုံပြိုကျပြီးလူရန်နဲ့ချီတည်ဆုံးရတာစစ်ရန်တရားကြီးတွေတုံးပြီးအလွန်အကျွံကြောက်စင်းတူးဖော်နေတာကြောင့်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကနိုင်ငံတော်သမရစီကိုတဝင်လွှာပေးပို့ခဲ့ရတယ်လို့အစိုးရကလည်းဖကန်ဒေတာကိုတွားရောက်ကြီးစုစစ်ဆေးတာတွေဆောင်ရွက်ခဲ့ပါတယ်
ကိုမိုးစောစုံစမ်းတင်ပြသွားတာပါရှင်။ VOA American တိုင်းရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်တွေနဲ့အတူအစိုးရအဖွဲ့သစ်မကြခင်လပိုင်းတွေအတွင်းတက်လာတော့မှာပါ။အခုလက်ရှိသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့ပြည်ခိုင်ဖြိုးပါတီကအမတ်အများစုဖြစ်တဲ့လွှတ်တော်တက်တန်းတွင်သတင်းမီဒီယာတွေအတွက်သတင်းရယူတဲ့အပိုင်းမှာအခက်အခဲတွေရှိတယ်ဆိုတာသတင်းမီဒီယာသမားတွေကပြောထားပါတယ်။လွှတ်တော်အစ်အစိုးရအဖွဲ့အစ်တက်လာပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေအတွက်သတင်းရယူပိုင်ခွင့်ပိုင်းမှာပို့ပြီးအဆင်ပြေလွယ်ကူချောမွေ့လာမယ့်အလားအလာတွေရှိတယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေနေ့ကျတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-2-3-2-5-5-5 လေး email စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။တိုင်းရဲ့လေးလိုင်းဆွေးနွေးခန်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါစေရှင်။ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာတော့ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာတော့ကျမရေးမြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါ။အခုညနေပိုင်းစီစဉ်အဆုံးမတက်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မရှင
်။မြောက်ကိုရီးယားရဲ့ဒီသတင်းပတ်တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အတန်ချက်ဆက်တွေနဲ့မြောက်ကိုရီးယားရဲ့ဝါရပြန့်အတန်လွင့်နေတာတွေကိုမနေ့ပံပြန်လည်စတင်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားကကြေညာလိုက်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားကဟိုက်ဒရိုဂျင်ဘုံးစမ်းသပ်တဲ့အကြောင်းဗိုလ်ထုနေ့ကကြေညာခဲ့ပြီးတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ရဲ့လုံခြုံရေးအတွက်အမေရိကန်ကအခိုင်အမာကာဝယ်ပေးသွားမှာဖြစ်တဲ့အကြောင်းနှစ်နိုင်ငံခေါင်းဆောင်တွေနဲ့ဆက်သွယ်စကားပြောဆိုခဲ့တဲ့အမေရိကန်သမ္မတဘရက်ကိုဘာမကပြောလိုက်ပါတယ်။နျူကလ িয়ার စမ်းသပ်မှုတွေမြောက်ကိုရီးယားကလုပ်ခဲ့ပြီးနောက်မှာတော့ကိုရီးယားကျွန်းဆွယ်ပေါ်ကအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေကိုအမြင့်ဆုံးအဆင့်တက်လန့်ထားပါတယ်။ယမန်နိုင်ငံမှာရှိတဲ့အီရန်တန်ယုံကိုဆော်ဒီအာရေဗျားကလေကြောင်းတက်ခိုက်မှုမှာတမင်သက်သက်ပြစ်ခတ်ခဲ့ကြအောင်ဆွဆွဲပြီးဆော်ဒီကတင်သွင်းကုန်တွေကိုအီရန်နိုင်ငံကပိတ်ပင်လိုက်တဲ့အတွက်နှစ်နိုင်ငံကြားတန်တမာရေးရာတင်းမာမှုတွေပုံမူကြီးထွားလာပါတယ်။ဆော်ဒီအာရေဗျားရဲ့ပို့ကုန်တွေအလုံးကိုတမ်းမြစ်လိုက်တဲ့အကြောင်းအီရန်အစိုးရအဖွဲ့ကကြေညာလိုက်တယ်လို့အီရန်နိုင်ငံသားတွေဆော်ဒီနိုင်ငံမက္ကာမြို့ကိုဖျားဖူးမသွားဖို့လဲတမ်းမြစ်လိုက်တာဖြစ်ပါတယ်။လီဗျားနိုင်ငံအနောက်ဘက်မှာထရက်ကာတစ်စင်းနဲ့ပြင်းထန်တဲ့ဘုံပေါက်ခွဲမှုတစ်ခုကြောင့်ရဲတင်တဲ့ညောင်တစ်ခုမှာလူ90ထက်မနည်းသေဆုံးပြီးနောက်ထပ်ဒါဇင်နဲ့ချီထိခဲ့တဲ့တံရီရသွားတဲ့အကြောင်းတာဝန်ရှိသူတွေနဲ့ဒေသခံတွေကဖော်ပြပါရယ်ဇလီတန်မျိုးကတင်တဲ့ညောင်မှာတသားသေးရန်နဲ့ချီစူဝင်းနေတဲ့အချိန်မှာပဲပေါက်ကွဲမှုဖြစ်ပွားခဲ့တာပါတရုတ်နိုင်ငံမှာဆွတ်ရှယ်ယာဈေးတွေထိုးချခဲ့ရတာကအယောင်းဝယ်တွေနောက်တစ်ကြိမ်ရပ်ဆိုင်းခဲ့ရပြီးနောက်မှာပဲဥရောပကဗန်နာရီဈေးကွက်မှာလည်းဒီကနေ့စောပိုင်းမှာဈေးတွေတည်တည်သာသာကျဆင်းသွားပါရယ်တရုတ်နိုင်ငံကအဓိက stock share ဈေးကွက်တစ်ခုဖြစ်တဲ့ Shanghai Supao အညွန့်ကြီးမှာဒီကနေ့ဈေးပွင့်ပြီး14မိနစ်ကြာမှာပဲအယောင်းဝယ်တွေကိုရက်လိုက်ရတာပါဒါဆိုရင်ဒီသတင်းပတ်တဲ့တရုတ်နိုင်ငံရဲ့ဈေးကွက်ပိတ်ရတာဒုတိယအကြိမ်ဖြစ်ပါတယ
်ကြာသပတေးနေ့ညနေပိုင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်ကိုတော့လှိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနိုင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.